ကရင်ပြည်နယ်မှာမြိုင်ကျူးမှုဆရာတော်ဦးသူစနဦးဆောင်တဲ့လက်နက်ကင်အုပ်စုတစုကနေရပ်ပေါင်း၁၀ရက်အတွင်းခရစ်ယာန်ဘုရားကျောင်းဝင်နှစ်ခုအပါအဝင်အစ္စလမ်ဘာသာဝင်တွေရဲ့အိမ်ခြံတွေနဲ့ဗလီကျောင်းသားမှာဇေရီတွေတစုပြီးတစုအတင်းအဓမ္မလိုက်တယ်နေတဲ့အတွက်ဘာသာကြားဒေသခံတွေစိုးရိမ်ထိတ်လန့်နေကြပါတယ်ဒီအခြေအနေကို NLD အစိုးရသိရောသက်ဆိုင်ရာပြည်နယ်အစိုးရပါထိရောက်စွာကင်တွယ်ဖြည့်ရှင်းနိုင်ခြင်းမရှိသေးတာကြောင့်လူမျိုးရေးဘာသာရေးဆိုင်ရာပဋိပက္ခဖြစ်လာမှာကိုဒေသခံတွေစိုးရိမ်မကင်းဖြစ်နေကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲ့ရင်ချင်းနိုင်ငံပြောပြပေးပါရှင
်ဧပြီလ23ရက်နေ့ကလှိုင်းပွဲမြို့နယ်ကွမ်းတော်ကျေးရွာခရစ်ယာန်ဘုရားကျောင်းဝင်းအတွင်းဇေဒီငယ်တစုကိုနေချင်းပြီးတိဆောက်ခဲ့တဲ့မြန်ကြီးမှုဆရာတော်ရဲ့လောက်ရကို KNU DKPA စတဲ့ကရင်လက်နက်ကိုင်အဖွဲ့တွေအပါအဝင်ဘာသာရေးခေါင်းဆောင်တွေကဝိုင်းဝန်းကန့်ကွက်နေတဲ့အချိန်မှာပဲဧပြီလ26ရက်နေ့မှာရွှေကွန်းချေးရွာကဒလီကျောင်းသားအစ္စလမ်ဘာသာဝင်တွေရဲ့အိမ်ဝင်းတွေထဲမှာနောက်ထပ်ဇေဒီငယ်တစုကိုတိဆောက်ခဲ့ပါတယ်။မေတ္တာဆက်ဝိုင်းဘာသာပေါင်းစုံပူးပေါင်းအဖွဲ့ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဦးအောင်နိုင်ဝင်းက VOA ကိုအခုလိုပြောပါတယ
်။ဖျားတယ်လို့လာတဲ့အချိန်တုန်းကလည်းတော်တော်လက်နက်ကိုင်တပ်ဖွဲ့ပါလာပြီးတော့မှကားနဲ့အဲ့ဒီနားမှာအဲဒီကွာလာပြီးတော့အရင်ဆုံးလာဝိုင်းလိုက်တယ်ပေါ့နော်ဝိုင်းပြီးတော့မှနောက်မှမြန်ကြီးမှုဆရာတော်နဲ့အတူတူနောက်ထပ်လူတွေများလေးတဲ့သူတွေနဲ့ဒီပါလာပြီးတော့မှလာဆောက်တယ်ပေါ့ဒီအဓိကတော့ဒီဘာသာရေးလူမျိုးပြဿနာဖြစ်မှာလို့ဒီကတအားကြောက်ကြရဟိုတခုမှလည်းမပြောရဲသူတို့မှလုံနိုင်တာတခုကဒီတက်ဆိုင်အာဏာပိုင်ကိုအကြောင်းကြားတာပဲရှိတယ်ဒါပေမဲ့အခုချိန်ထိကတော့အာဏာပိုင်ဖွဲ့စည်းကဘာတခုမှသူတို့ကိုလုတ်ပေးတာမျိုးမရှိသေးဘူး
သဒ္ဒနာရေးဝန်ကြီးဦးအောင်ကကတော့မြိုင်ကြီးငူဆရာတော်ရဲ့လောက်ရက်ကိုအချိန်အတိုင်းတာတစ်ခုအထိတီးခံဆောင်ဆိုင်ဖို့မန္တလေးမြို့ကဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့နဲ့မေလ3ရက်နေ့ကတွေ့ဆုံအပြီးသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဒီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့မှလူကြီးပေါ့ချင်ပါအငင်းမောင်းနေတယ်အတန်ထွက်လာတယ်လက်တော့ဒါပြီးသူတပြင်းဖြည့်ချင်တယ်လို့ရှိရင်နောက်ဖက်လက်နက်ကြီးခွဲရတယ်အဲ့မှာပုံမှန်ပတ်သက်နေရတာဟုတ်ရှေ့ဆေးရမယ်အမျိုးသားပြန်တဲ့ပြည်နဲ့ရင်းနေပုံဒီလူကြီးနေလို့ပဲမတိုင်းတာတစ်ခုထိအစီကြိုက်နောက်ရှေ့ဖြစ်သွားနိုင်ပါတယ်ဒါမလို့ဒါကိုလို့စေတိချံအချိန်တစ်ခုစောင့်နိုင်ပြီးတော့မှပြင်းပြောင်းသွားမှုတော့ဘူးဟိုကတဏှာကိုကြီးဆင်းတယ်ဘာမှမဖြစ
်မေလ3ရက်နေ့ကပဲမြိုင်ကြီးငူဆရာတော်ဦးဆောင်နဲ့လူပေါင်း300လောက်ပါဝင်တဲ့အုပ်စုတစုကနေကွမ်းတော်ကျေးရွာကရှင်မာကုအင်္ဂလီကန်ခရစ်ယာန်ဘုရားရှိခိုးကျောင်းဝင်းအတွင်းနောက်ထပ်ဇေဒီငယ်တစုကိုညာတွင်ကြည့်အပြီးတည်ဆောက်ခဲ့ပါတယ်။အခုချိန်မှာအငင်းပွားပွေရာထိခိုက်လွယ်တဲ့ဘာသာရေးပဋိပက္ခတွေမပေါ်ပေါက်စေဖို့အပြည့်ပြည့်ဆိုင်ရာရဟန်းတော်များအဖွဲ့ချုပ်ကနေဒါနိုင်ငံဆိုင်ရာဥက္ကဋ္ဌဆရာတော်ဦးကောဝိတာကအခုလိုမေတ္တာရက်ခံလိုက်ပါတယ
်။ဘုန်းဘုလိုအနေနဲ့တော့အခုချိန်မှာအစိုးရတက်ခါသာဆိုတော့ဒါမျိုးတွေမဖြစ်စေချင်ဘူး။ဘာလို့ဗမာပြည်မှာတကမမရဘူးလေဒီမိုကရေစီအစိုးရလည်းတက်နေတဲ့အချိန်မှာအခုလိုရှုပ်ရှင်းရှင်းလေးမဖြစ်စေချင်ဘူးလေဘာသာရေးဆိုတဲ့ကိစ္စတခြားကိစ္စနဲ့မတူဘူးသိပြီကံရတွေရခက်တယ်ခက်တော့ဘုန်းဘုလို့အထင်တော့မြန်ကြီးကိုဆရာတော်ဘက်ကလည်းငြိမ့်နေစေချင်တယ်တခြားဘက်တွေလည်းငြိမ့်နေစေချင်တယ်နောက်ပိုင်းကျမှဒီကိစ္စကိုဘသူပိုင်နေဘယ်တော့ပိုင်နေရှင်းဖို့ကောင်းတယ်
အခုလိုမြန်ကြီးဦးဆရာတော်ရဲ့လောက်ရက်နဲ့ပတ်သက်လို့အစိုးရဘက်ကအမြန်ဆုံးဖြေရှင်းဆောင်ရွက်ပေးဖို့လဲကရင်ပြည်နယ်ဘာသာပေါင်းစုံချစ်ချည်ရေးအဖွဲ့နဲ့ဘာသာရေးခေါင်းဆောင်တွေကမေတ္တာရက်ခံထားပါတယ်ရှင်